ပြည်နယ်ကိုစားပြုပါတီဖြစ်ဖို့ကြိုးပမ်းလာတာတွေဟာလက်ရှိနိုင်ငံရဲ့အခြေအနေအရလှုပ်တဲ့လှုပ်ထိုက်တဲ့ကိစ္စဖြစ်တယ်လို့တိုင်းရင်းသားပါတီတချို့ကပြောပါတယ်ဖက်ဒရယ်စနစ်မှာတော့ပါတီတစ်ခုရဲ့ကိုမဲပေးရွေးချယ်နေတာထက်ပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်တွေမှာတိုင်းရင်းသားပါတီတွေရဲ့အချိုးအစားညီမျှဖို့
တိုင်းရင်းသားပါတီတွေရဲ့အမြင်တွေကိုစူးစီးပြီးကိုယ်စော်ထက်ကသတင်းပေးပို့ထားပါတယ်ဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုရင်ပါတီတစ်ခုတည်းကိုမဲပေးရွေးချယ်အလေးထားမှာမှာရွေးနေတယ်လို့တိုင်းသားပါတီတွေကထောက်ပြနေတယ်လို့လာမယ့်2021ခုနှစ်ရွေးကောက်ပွဲမှာတိုင်းသားပါတီတွေပို့ပြီးအားကောင်းလာလိမ့်မယ်လို့လည်းအများစုကမျှော်လင့်ထားပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီကချင်ဒီမိုကရက်တစ်ပါတီစီးလုံ ဖို့အလားအလာရှိကြောင်းနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရပေမဲ့ဥပဒေကြောင့်အစိုးရဖွဲ့ခွင့်မရှိဘူးဆိုရင်တောင်မှပြည်နယ်လွှတ်တော်ကိုထိန်းချုပ်နိုင်အောင်ကြိုးစားသွားမယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်
အခုလက်ရှိအနေထားကတော့ဒီမိုကရေစီနယ်လမ်းမကျအောင်အဲ့တော့ကျွန်တော်ကအဲဒီမိုကရေစီနယ်လမ်းကျကျဖြစ်တယ်ရှိတာပေါ့ဒီနယ်လွတ်တော်ကနေတော့မှညှဆွမဲနဲ့ရွေးချယ်တဲ့သူဒါတမရကပြည်နယ်ဝန်ကြီးချုပ်ခန့်ပေးတဲ့ဥပဒေကိုကျွန်တော်တို့သိတယ်အဲ့ဒါဖြစ်ကောင်းဖြစ်လာနိုင်တယ်2020မှာလေတကယ်လို့အဲ့ဒါမဖြစ်လာတဲ့ခုလက်ရှိပုံစံမျိုးပဲဖြစ်ဖြစ်ပေါ့ကျွန်တော်ကတော့ဒါဟိုပြည်နယ်မှာအများဆုံးရအောင်ကြိုးစားသွားမှာအပြေဝင်စီကမခတ်နိုင်တဲ့တိုင်အောင်အစိုးရမဖွဲ့ချင်းနိုင်တဲ့တိုင်အောင်ပေါ့ကျွန်တော်ကတော့သူ့စီချိုတဲ့အောင်တော့ကြိုးစားသွားဖို့ရှိပ
ါလာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းမိနယ်မဲဆန္ဒနယ်18ခုလုံးမှာအနိုင်ရခဲ့ရင်ချင်းတိုင်းရင်းသားတွေဦးဆောင်တဲ့အစိုးရဖွဲ့မယ်လို့ချင်းနိုင်ငံရေးအင်အားစုတွေကပြောပါတယ်ချင်းမျိုးသားဒီမိုကရက်တစ်ပါတီချင်းတူတက်ရေးပါတီချင်းဒီမိုကရေစီအဖွဲ့ချုပ်တပတီရဲပေါင်းပြီးချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD အနေနဲ့မေလ18ရက်မှာတရားဝင်ပါတီဖြစ်ခဲ့ပါတယ်ပါတီပေါင်းစည်းရေးဟာလုံတင်တဲ့ကိစ္စဖြစ်ပြီးပြည်내ကိုစားပြုပါတီရဲ့အမြောက်များထွက်ပေါ်လာဖို့လဲသုံးပါတီပေါင်းထားရဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ရဲ့အလှည့်ကျဥက္ကဋ္ဌစလိုင်းစူဆန်ကအခုလိုပြောပါတယ
်ဆိုတဲ့အခါကျတော့ပြည်내ဒီကကိုနဲ့မဆိုင်တလို့ဖြစ်ဖြစ်နေတာရွေးကောက်ပွဲတိုင်းမှာလေအဲအကြောင်းကိုရဲ့ပြည်내ကနေပြည်တော်စုသူရကိုလည်းပဲကျွန်တော်ကဒီလွတ်နိုင်ရမှာပြည်내ရဲ့ကိုစားအတွက်ကျွန်တော်ကလုံးလုံးပြေးဖို့ညှိထားတာရှိပါတယ်ဒါတိုင်းသားအလုံးလုံးလုံးမှရှိကြပါတယ
်2015ရွေးကောက်ပွဲမှာ NDR တိုင်းသားလူမျိုးစုကြီးများရဲ့ပြည်내တွေမှာပါအနိုင်ရခဲ့ပေမဲ့2018ကြားဖြတ်ရွေးကောက်ပွဲမှာတော့ပြည်내အများစုမှာအရေးနိုင်ခဲ့ပါတယ်။ဒါကြောင့် NLD အနေနဲ့ရှေ့ဆက်သွားမယ့်လမ်းကြောင်းမှာတိုင်းရင်းသားတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့မြင်ကြောင်းကိုလည်းလက်ရှိအာဏာရ NLD ပါတီဗဟုခေါင်းဆောင်တဦးဖြစ်တဲ့မုံရွာဦးအောင်ရှင်ကသူ့ရဲ့တတိပုဂ္ဂလအမြင်ကိုအခုလိုပြောပါတယ
်။ဟိုကျွန်တော်ဒီ NLD နဲ့လူမျိုးစုအနေနဲ့ဘယ်လိုပူးပေါင်းမလဲ၊ဘယ်လိုမားမလို့မလဲ၊တို့မို့ဘယ်လိုကိုယ်ချက်ကောင်းလူသဘောမျိုးပေါ့ဗျာ၊လုပ်နိုင်တယ်လဲဆိုတာတော့ဘဟုကပဲဆုံးပြတ်ပါလိမ့်မယ်။ကျွန်တော်အမြင်ကတော့လေလူမျိုးစုပါတီတွေနဲ့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပူးပေါင်းပြီးတော့လုပ်တင်တယ်လို့ပဲကျွန်တော်မြင်ပါတယ
်။လူမျိုးစုကိုအခြေခံတဲ့ပါတီကနေပြည်내ကိုအခြေပြုရဲ့ပါတီအနေနဲ့ပြောင်းလဲတည်ဆောက်ဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကအခုဇွန်လ9ရက်ထုတ်ပြန်ကြမှာပြောထားပါတယ်။မူဝါဒအရပူးပေါင်းလှုပ်ဆောင်မယ်ဆိုရင်မတူညီတဲ့အဖွဲ့အစည်းတွေချာမှာပါပူပြီးပူးပေါင်းလှုပ်ဆောင်နိုင်လိမ့်မယ်လို့ SNLD ရဲ့တွဲဖက်အထွေထွေအတွင်းရမှုတစ်စိုင်းကြုံညွန့်ကပြောပါတယ
်။ပေါင်းစည်းရေးကတော့ဟိုသဘောတရားအနေနဲ့တော့ကောင်းပါတယ်။ဒါပေမဲ့ဒီဆက်ပုံပြီးတော့ဟိုဖြစ်တင်တာကပေါင်းစည်းတယ်ဆိုတာအရေးကြုံလို့ကြောချင်းကတ်တာတဲ့ဆိုင်တော့မူဝါဒအရပေါင်းစည်းတာပိုကောင်းတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒါကြောင့်မို့ကျွန်တော်တို့ကကျွန်တော်တို့ပါတီကိုမူဝါဒအခြေခံတဲ့ပါတီဖြစ်အောင်ပြုပြင်ပြောင်းလဲနေတယ်ပေါ့ဗျာကိုယ့်နဲ့မူဝါဒကိုက်ညီတဲ့မိတိဖက်စီနဲ့မဆိုးဘဲလက်တိုင်းလှုပ်ဆောင်သွားမှဖြစ်တဲ့သဘောကျွန်တော်ရှိပါတယ
်ရှမ်းပြည်နယ်ကလူမျိုးစုတွေများတဲ့အတွက်ရှမ်းပြည်နယ်ကိုစားပြုပါတီအနေနဲ့ပြောင်းလဲတည်ဆောက်သွားဖို့ SNLD ရဲ့ဆုံးဖြတ်ချက်ဟာမှန်ကန်ကြောင်းတိုင်းရင်းသားပါတီရဲ့အခြေအနေပူးပေါင်းဆောင်ရွက်တာဟာလည်းဖြစ်တဲ့ကိစ္စဖြစ်ကြောင်းမုံရွာဦးအောင်ရှင်ကပြောပါတယ်လက်ရှိပြည်တွင်းမှာနိုင်ငံရေးပါတီ68ခုရှိပါတယ်လက်ရှိအနေအထားကိုကြည့်ရင်ရခိုင်နဲ့ရှမ်းမှာတိုင်းဒေသပါတီတွေကအားကောင်းနေပြီးမွန်ပြည်နယ်မှာလည်းပါတီနှစ်ခုပေါင်းပြီးမွန်ညီညွတ်ရေးပါတီအနေနဲ့မေလ18ရက်ကတရားဝင်ခွင့်ပြုချက်ရထားပါတယ်ပါတီကြီးရဲ့ထိန်းချုပ်မှုအောက်ကနေလိုကင်မှာဥပဒေပြုရေးနဲ့အုပ်ချုပ်ရေးမှာတိုင်းဒေသရဲ့ပြောရေးစွပ်ကွင်းတွေပိုပြီးအားကောင်းလာနိုင်တယ်လို့တိုင်းဒေသပါတီတချို့ကပြောပါတယ်